ကျွန်တော်ဝင်းမင်ပါစစ်တွေနဲ့ရခိုင်အခြားမြို့တွေမှာပိုးတွေ့တာဆတိုးများလာနေပြီးဆတိုးမှုလည်းများနေပေမဲ့ပြင်းထန်မှုနည်းကထိထိရောက်ရောက်ထိန်းချုပ်ဖို့ပြင်သားတယ်လို့ရခိုင်ကိုဗစ်အရေးပေါ်တုံ့ပြန်မှုဘူကွင်းစင်းအဖွဲ့ကဆိုလိုက်ပါတယ်စစ်တွေဒီတစ်ခေါက်ပိုးတွေ့ချိန်ပြီးခဲ့တဲ့အပတ်ဩဂတ်16ရက်ကစပြီးအထူးစေလွှတ်ခဲ့တဲ့ဒီအဖွဲ့ကောင်ဆောင်ဒေါက်တာညံဝင်းမြင့်ကိုမေးထားပါတယ်
ဟုတ်ကဲ့ဒေါက်တာညံဝင်းမြင့်ခင်ဗျာအဓိကဆရာကြီးပြည်သူတွေအခုချိန်မှာဘာပြောချင်လဲ
အဓိကအဖြစ်တော့ case ကဒီအများကြီးဆွဲတဲ့တောင်းရတော့ဒီလူနာနဲ့ဖြစ်တွေ့တဲ့ primary contact ပေါ့အဓိကဖြစ်တွေ့တဲ့ secondary contact လို့ခေါ်တယ်သူကတစ်ဆင့်ဒီဒုတိယအဆင့် contact တွေကိုကျွန်တော်တို့ကလိုက်ချပြီးတော့ဆန်တဲ့အခါမှာဒီ16ရက်နေ့ကနေစပြီးတော့ခုဒီ20အစ်စ်ပြေတော့ဖြစ်တွေ့ရောပေါ့နော်ကျွန်တော်ဥမာစကြားဆိုဖြစ်တွေ့မှာလာပြီးတော့ညောင်ဦးလို့ပြန်သွားတယ်ဒီဒုတိယတောင်းလို့ပေါ့ပြန်သွားတယ်ပေါ့အဲ့လူတွေပါစစ်သေးတာလေကျွန်တော်လုတ်ခဲ့ပါတယ်ဒီ6လောက်တည်းမှာလည်းလူကြီး1500လောက်ရှိတာနေပြီးတော့ဒီတခွဲနမူနာရယူပြီးတော့စစ်သေးခဲ့ပါတယ်ဒီဆက်လက်ပြီးတော့ဒါချက်ပြီးတော့ဒီဒီလာတဲ့သိသိမှုတွေကတော့ဒီဖိုလက်ရှိနေနေတာကိုရှိနေမှာဖြစ်ပါတယ
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီစစ်သေးတွေ့ရှိမှုတွေများလာတဲ့အပေါ်မှာပြည်သူကိုအဓိကဘာပြောချင်လဲဆရာ
ပြီးပြီးတော့သွေးမှုမလုပ်ပေးဖို့အတွက်ကလည်းကျွန်တော်တို့ case တွေ့တဲ့လူတွေထဲမှာဆိုလို့ရှိရင်ပေါ့နော်ဒီရောဂါလက္ခဏာမပြတဲ့လူတွေပါလိုက်ရှာပြီးတော့တခွဲဆက်သက်တဲ့အတွက်ကြောင့်မလို့ case တွေ့ရတာတော့ညာပြတယ်ဒါပေမဲ့ဒီကိစ္စတွေမှာဒီယောဂလက္ခဏာပြတဲ့လူက30အခိုင်နှုန်းလောက်ပဲရှိပါတယ်။ဒါပြင်ဥမာဆိုကြလို့ယောဂပြည့်ထန်တဲ့လူကဆိုလို့ရှိရင်ကျွန်တော်တို့ဒီသူမဥမာစီဂျိုလိုသွေးလိုလိုရှိတဲ့လူကလည်း5ရက်လောက်ပဲရှိပြီးတော့အလုံးကလည်းယောဂပြည့်ထန်တဲ့ဒီ ICU အစုကြမ်းမဆောင်မှာထားရှိပြီးတော့ကုသနေရတဲ့အခြေအနေမျိုးကျွန်တော်တို့မရှိဘူးပေါ့။မရှိတော့ကြတော့ကိစ္စကိုများများရှာနိုင်ဖို့အတွက်ကတော့ပြည်သူလူထုကလည်းပူပေါင်းပါဝင်ဖို့လိုတယ်လို့ပေါ့။နောက်တစ်ခုကတော့သူအနေနဲ့ကတော့ဒီလက်ရှိအနေနဲ့ကျင့်သုံးနေတဲ့ strategy ကတော့ဒီယောဂဘုတွေ့တဲ့နေရာမှာပဲထိထုတ်နိုင်ဖို့အတွက်ကိုကျွန်တော်တို့ကဦးစားပေးပြီးတော့ခြောင်ရွက်တဲ့အတွက်ကြောင့်မလို့ဒီတွေ့ရှိတဲ့လူများတွေကိုလည်းခြေုံနေမှာဒီ isolation ward မှာတည်တံ့ထားရှိပြီးတော့ကျွန်တော်ကုသလည်းရှိပါတယ်။ဒီကုသနိုင်ဖို့အတွက်လည်းစစ်တွေ့ဆေးရုံကုသမှုတင်းနေချောင်းလို့ပေါ့။အတိုင်းဆေးရုံမှာအဲ့မှာကုသဖို့အတွက်လည်းခြောင်ရွက်ပေးလည်းရှိပါတယ်။ဒီလိုလူနာတွေ့ရှိမှုတွေကိုစနစ်တကျဦးဆက်ပေးတာဆိုင်ရာဒီတိုးတက်မှုတွေဆောင်ရွက်နိုင်ဖို့ဒါအပြင်ဒီတွေ့ရှိတဲ့လူနာတွေကိုလည်းစနစ်တကျကျန်းမာရေးဆောင်ရွက်မှုပေးနိုင်ဖို့အတွက်ကိုတခြားပြည်နယ်တိုင်းတွေမှာရှိတဲ့ကျန်းမာရေးဝန်ထမ်းတွေကိုလည်းထားရှိပြီးတော့ကုသလည်းရှိတယ်။ဒါအပြင်ပြည်သူလူထုအနေနဲ့ဒီရောဂါကာကွယ်ထိန်းချုပ်ဖို့အတွက်အဓိကအရေးကြီးတာကတော့ရခိုင်ပြည်နယ်ဆိုတာဖွဲ့နေဒီရခိုင်ပြည်နယ်အတွင်းမှာရှိတဲ့လူမျိုးရေးသင်းဖွဲ့တွေနဲ့ပူးပေါင်းပြီးတော့ကျန်းမာရေးသိပညာပေါ့နော်အဓိကအဖြစ်ကတော့ကိုလိုသိရှိပြီးတဲ့အတိုင်းပေါ့နော်ဒီ mass sanitary testing ပို့ရဲ့နောက်တစ်ခုကတော့ testing ပို့ရဲ့ပေါ့နော်အဲ့ဒီဟာတွေကိုဒီကျွန်တော်ရောက်တဲ့16ရက်နေ့လို့ပါလို့မှာဆိုလို့ရှိရင်စစ်တွေမျိုးပေါ်မှာ mass တက်တာလို့အများစုကမတက်တာတွေ့ရှိရတယ်ဒါပေမဲ့ခုနောက်ပိုင်းမှာကျမပညာပေးလုပ်ငန်းကိုတနေ့၅ချိန် hand speaker နဲ့ရောတခြားနည်းလမ်းနေနဲ့ဆောင်ရွက်တဲ့အတွက်ကြောင့်မို့လို့ဒီပြည်သူလူထုအနေနဲ့ကျွန်တော် master data တွေတို့ဒီပြလိုက်လာတဲ့ချက်လက်တွေပို့ပြီးတော့အကောင်လာတာတွေ့ရှိရပါတယ ်။ဒါပြဒီလူငန်းနဲ့ဖြစ်တဲ့လူတွေအသွာလာကန်တာထားရှိတဲ့ဟာတွေကိုလည်းတိုင်းနာပြီးတော့ဆောင်ရွက်ဖို့အရမ်းအရေးကြီးပါတယ်။
ဟုတ်ကဲ့ဆရာအဲ့တော့ဒီအခြေအနေကိုထိန်းချုပ်နိုင်ဖို့ရှေ့မှာဘာတွေထပ်လုပ်ဖို့ရှိရမလဲ
။အဓိကတော့ question တက်တဲ့အခါမှာများများစစ်ဆေးပြီးတော့ဆောင်ရွက်ဖို့အတွက်ကိုတော့ဖြစ်နိုင်ကြများတဲ့အုပ်စုတွေချင်းမကောက်ဘူး။တော့ဖြစ်နိုင်ကြီးနေပါတဲ့အုပ်စုတွေမှာပါစစ်ဆေးဖို့အတွက် project လေးကိုကျွန်တော်တို့ကချမှတ်ပြီးတော့ဆောင်ရွက်ထားနေဖြစ်ပါတယ်။ကျွန်တော် random sampling အနေနဲ့စစ်ဆေးဆေးတို့နောက်တစ်ခုကတော့အသွားလာများတဲ့နေရာတွေပေါ့ဥမာဖန်တွေတို့ပါတို့လာတဲ့ဒီမျိုးတွေအဲ့လိုခါမျိုးတွေမှာစစ်ဆေးဖို့ရဲ့ကျွန်တော်တို့ဒီဆေးဝင်တဲ့နေရာတွေအကုန်လုံးဒီထိတွေ့တဲ့လူတွေရောအပါဝင်ပေါ့နော်ဒီတခြားကျန်းမာရေးဝန်ထမ်းတွေလည်းကျွန်တော်စစ်ဆေးတာတွေရှိပါတယ
်။ဟုတ်ကဲ့ဆရာကြီးဒီ ITB စစ်ဆေးရှောက်စခန်းတွေမှာရော
ITB စခန်းမှာလည်းကျွန်တော်တို့က UNO NGO ကတချို့လူ positive ဖြစ်တဲ့လူတွေနဲ့ထိတွေ့တဲ့ဒီ ITB စခန်းကလူတွေလည်းကျွန်တော်တို့စစ်ဆေးတာတာရှိပါတယ်။ဒါပြင် ITB စခန်းတွေကိုမကူးဆက်အောင်အတွက်လည်းဒီ ITB စခန်းတွေကိုတွားရောက်မဲ့ NGO ဝန်ထမ်းတွေ UN ဝန်ထမ်းတွေကျွန်မကြီးစစ်ဆေးပြီးတော့ပေါ့နော်ကိုမတွေ့မှာပဲတွားရောက်ဖို့အဲ့ဒီခါမျိုးတွေလည်းတောင်းရတော့မှာဖြစ်ပါတယ်။
ဟုတ်ကဲ့ဆရာအဲ့တော့ဒီ ITB စခန်းတွေမှာအခုချိန်ထိတော့ပိုးတွေ့တာမရှိသေးဘူးပေါ့နော်ဒီမြို့ပေါ် ITB စခန်းဖွင့်လာတဲ့ဘုန်းကြီးကျောင်းနေမှာအော
င် ITB ဒီမှာခုလက်ရှိနေနဲ့တော့ဖြစ်တာမရှိသေးပါဘူး။ဒီခုကျွန်တော် case တွေ့တဲ့ဟာမှာဆိုလို့ရှိရင်ဒီဘုန်းတော်ကြီးကျောင်းတစ်ကျောင်းမှာဒီဘုန်းတော်ကြီး6ပါလောက်ကျွန်တော်တို့ case တွေ့တာလေးရှိပါတယ်။ဒါပေမဲ့အဲဒီဖုန်းတော်ကြီးကျောင်းကတော့ service sound ပေါ့နော်လက်ခံထားတဲ့ဖုန်းတော်ကြီးကျောင်းမဟုတ်တဲ့အတွက်ကြောင့်မို့ကျွန်တော်တို့ဒီကတော့ကျွန်တော်တို့ service sound ဆက်ဆံနေတဲ့အတွက်ကတော့ခု covid ဖြစ်စဉ်နဲ့မဟုတ်ပါဘူး။တခြားထူးခြားဖြစ်စဉ်ရောဒါကုသရောဂါနဲ့ပတ်သက်ပြီးတော့ဖြစ်စဉ်တွေရောသိရှိနိုင်ဖို့အတွက် early warning response system ပေါ့ဒီ electronic alert ရောကျောင်းထဲထားတာရှိပါတယ်။အဲဒီကနေပြီးတော့ check in တင်ပြဖို့ပြီးတော့ထူးခြားဖြစ်စဉ်ရှိတဲ့ဥမာဒီ covid 19နဲ့ပတ်သက်တဲ့ symptoms ရှိတဲ့ဆိုလို့ရှိရင် check in တင်ဆောင်ရနိုင်ဖို့တွေ။နောက်တစ်ခုကတော့ဒီ IgG scan တွေအတွက်ကတော့ဒီအဓိကအထံဟန်ဝက်ရှင်းလို့ဒီကျမိုင်းနဲ့ပတ်သက်ပြီးပြည်နာပေးလုပ်ငန်းအဲ့ဒီခါလေးတော့ကျွန်တော် IGC campaign ကိုကျွန်တော်တို့က target ထားပြီးတော့ကျွန်တော်ဆောင်ရွက်နေရှိပါတယ်
ဟုတ်ကဲ့ဆရာအဲ့တော့အခုဒီပိုးကူးစက်မှုများနေတဲ့အခြေအနေကိုထိန်းချုပ်နိုင်မယ့်အနေအထားကိုရော
ဒီဖြစ်စဉ်ကဘယ်လောက်ထိဘယ်နှယောက်ကူးစက်သွားမလဲဘယ်လောက်ကြာကြာဖြစ်မလဲဆိုရဲဟာကျွန်တော်ကျမိုင်းနဲ့အားလုံးဌာနကနေပြီးတော့ဆောင်ရွက်ချက်တွေရောတခြားသက်ဆိုင်ဌာနတွေပူးပေါင်းဆောင်ရွက်မှုရောနောက်တစ်ခုကတော့ပြည်သူလူထုရဲ့ပူးပေါင်းဆောင်ရွက်မှုရောနောက်တစ်ခုကတော့ UNIGO အဖွဲ့အစည်းတွေရဲ့ပူးပေါင်းဆောင်ရွက်မှုရောအဲ့လိုမျိုးပူးပေါင်းဆောင်ရွက်မယ်ဆိုလို့ကျွန်တော်အထင်တူတို့မှာထိန်းချုပ်ဆောင်ရွက်သွားနိုင်မှာဖြစ်ပါတယ်
ဟုတ်ကဲ့မြန်မြန်ထိချုပ်နိုင်ပါစေလို့စစ်တောင်းပေးပါရစေ။ကျေးဇူးပါ။ကျွန်တော်ဝင်းမင်ပါ။